သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဩစတြေးလျနိုင်ငံရဲ့တရားရေးရာစနစ်ဟာရှုပ်ထွေးတဲ့မူပေါင်းဖြစ်ပြီးဥပဒေစိုးမိုးဖို့တရားမျှတမှုရှိဖို့နဲ့နိုင်ငံသားတွေရဲ့အခွင့်အရေးတွေကာကွယ်ဖို့အတွက်ရည်ရွယ်ပြီးတော့တရားရေးရာစနစ်ကိုလှုံ့ဆော်ရေးဆွဲထားပါတယ်။ဩစတြေးလျနိုင်ငံမှာပြည်နယ်6ခုနဲ့အထူးဒေသ2ခုရှိပြီးဖက်ဒရယ်နိုင်ငံဖြစ်တဲ့အတွက်ပြည်နယ်တိုင်းဒေသတိုင်းမှာသူ့အစိုးရနဲ့သူသူ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့သူအပြင်သူ့တရားရေးရာစနစ်နဲ့သူရှိပေမဲ့ဖက်ဒရယ်ရဲ့တည်ဆောက်မှုအလိုက်လုပ်ကိုင်ကြတာဖြစ်ပါတယ်။ဒီတစ်ပတ်အတွက် Australia Explain အစီအစဉ်မှာတရားရေးရာစနစ်ဘယ်လိုရှိသလဲတရားရေးရာနဲ့ပတ်သက်ပြီးအကူအညီလိုအပ်ရင်ဘယ်လိုနေရာမှာအကူအညီရယူနိုင်သလဲဆိုတဲ့အကြောင်းတွေကိုလေ့လာရမှာဖြစ်ပါတယ်။ Australia နိုင်ငံရဲ့တရားရေးရာစနစ်မှာဌာနအမျိုးမျိုးရှိပြီးတော့ကွဲပြားဌာနကြပေမဲ့အားလုံးကတရားဥပဒေစိုးမိုးမှုရှိရေးဆိုတဲ့အခြေခံမှုကိုအုတ်မြစ်တစ်ခုအဖြစ်အသုံးပြုကြပါတယ်။Melbourne တက္ကသိုလ်ကဥပဒေရေးရာဌာနကတွဲဘက်ပါမောက်ခ William Pallett ကအခုလိုရှင်းပြထားပါသေး
It means that you know all individuals have to follow the law the law applies equally to all people the law is applied by impartial independent courts in a way that is fair to all of the individuals appearing in front of the court and that the law is passed in a procedural wayThe key institution that plays the central role in the rule of law is Parliament and the representatives who pass laws that govern our behavior and that are applied impartially.
ဆိုလိုတာကလူတိုင်းကဥပဒေကိုလိုက်နာရမှာဖြစ်ပြီးဥပဒေကလူတိုင်းအတွေ့ဒန်းတူညီမျှမှုရှိဖို့လိုပါတယ်။ဘယ်မလိုက်ပဲတီးတန့်လူလာတဲ့တရားရုံးတွေကနေတရားရုံးရှေ့မှာအမှုရင်ဆိုင်ရတဲ့လူတိုင်းအတွေ့ဥပဒေကိုမျှတစွာအသုံးပြုရမှာဖြစ်ပါတယ်။လူတွေဘလို့ပြုမှုကြင့်ကြံသင့်တယ်လဲဆိုတဲ့ဥပဒေတွေကိုလွှတ်တော်နဲ့လွှတ်တော်ကိုယ်စားလှယ်တွေကချမှတ်ပြီးဘဲလိုက်မှုမရှိအောင်ဥပဒေကိုအသက်သွင်းအသုံးပြုကြတာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။လွှတ်တော်တွေကနေဥပဒေတွေပြဋ္ဌာန်းပြီးအဲ့ဒီဥပဒေတွေကို Acts of Parliament လို့ခေါ်သလိုဥပဒေပြုအဖွဲ့များပြဋ္ဌာန်းထားတဲ့ဥပဒေများ Statute Law လို့လည်းခေါ်ပါတယ်။ပြီးရင်တရားရုံးမှာအမှုရင်ဆိုင်ကြားကနေချမှတ်ခဲ့တဲ့စီရင်ချက်တွေကိုအခြေခံတဲ့ဥပဒေ case law ဆိုပြီးတော့လည်းရှိပါသေး။အဲ့ဒီဥပဒေနှမျိုးကိုဒေါက်တာဖာလက်ကအခုလိုရှင်းပြထားပါသေး။
Australia is a common law system like the UK, Hong Kong, New Zealand, many of the other former parts of the British Empire. The chief source of law is statute, which is a law passed by Parliament.The courts can create what's called case law, which can become what we know as the common law. Now, the common law can always be overridden by statute.
Australia ရဲ့စနစ်ဟာ UK, Hong Kong, New Zealand နဲ့တခြား British တွေအုပ်ချုပ်ခဲ့ဖူးတဲ့နိုင်ငံတွေလိုပဲရှေးထုံးနှံဥပဒေစနစ်ဖြစ်ပါတယ်။ဥပဒေပြုအဖွဲ့ကနေလွှတ်တော်ကနေတစဉ်အတည်ပြုရာက statute ဥပဒေတွေဖြစ်လာပါတယ်။တရားရုံးတွေကတော့အမှုရင်ဆိုင်ကြရာကနေချမှတ်ခဲ့တဲ့စီရင်ချက်တွေကိုအခြေခံတဲ့ဥပဒေ case law တွေကိုချမှတ်ခွင့်ရှိပြီးအဲ့ဒီဥပဒေတွေကို common law လို့လည်းခေါ်ဝေါ်ပါတယ်။ဒါပေမဲ့စီရင်ချက်ကိုအခြေခံတဲ့ common law တွေကိုဥပဒေပြုအဖွဲ့ကနေအတည်ပြုတဲ့ statute ဥပဒေတွေကပယ်ချခွင့်ရှိပါတယ်။လူတော်ကနေချမှတ်ခဲ့တဲ့ဥပဒေတွေအပြင်နိုင်ငံရေးထိပ်သီးခေါင်းဆောင်တွေကနေချမှတ်တဲ့ delegated legislation အဆင့်ပိုနိုင်တဲ့ဥပဒေတွေလည်းရှိပါတယ်။ဥပမာဝန်ကြီးတွေက Act of Parliament ရဲ့အာဏာကိုအသုံးပြုပြီးသူတို့ကင်တွေ့ရတဲ့ဝန်ကြီးဌာနနဲ့ပတ်သက်တဲ့ဥပဒေတွေကိုချမှတ်လိုက်တာမျိုးဖြစ်ပါတယ်။ဥပဒေတွေအားလုံးထဲမှာဥပဒေပြုအဖွဲ့ကနေပြဋ္ဌာန်းတဲ့ဥပဒေတွေကအဓိကကျတယ်လို့ပြောပါတယ်။ဒါပေမဲ့တနိုင်ငံလုံးနဲ့ဆိုင်တဲ့ဥပဒေတွေရှိသလိုပြည်နယ်ဒေသတွေမှာလည်းဥပဒေနဲ့သူရှိပြီးတပြည်နယ်နဲ့တပြည်နယ်မှာကွာခြားမှုတွေရှိတတ်ပါတယ်။ဒါပေမဲ့ပြည်နယ်ဥပဒေနဲ့ဖက်ဒရယ်ပြည်ထောင်စုဥပဒေတို့ထိတိုက်တွေ့တဲ့အခါမျိုးမှာတော့ဖက်ဒရယ်ဥပဒေကပိုပြီးတော့အာဏာသက်ရောက်မှုရှိပါတယ်။ South Australia ပြည်နယ်ရဲ့တရားရေးရာဝန်ဆောင်မှုဌာနက Chris Tong ရဲ့အဆိုအရလက်ထထိန်များချင်းဆိုင်ရာအခွန်ဆိုင်ရာနဲ့လူရင်းမှုကြီးကြပ်ရေးစတဲ့အရာတွေကဖက်ဒရယ်နဲ့ဆိုင်တဲ့အတွေ့ မိမိဘယ်ပြည်နယ်မှာပဲနေထိုင်ပါစေအဲ့ဒီဥပဒေတွေကအတူတူပဲဖြစ်တယ်လို့ပြောပါတယ်
Areas where the federal government is given the authority under the constitution, such as defense issues involving foreign affairs, migration. So that's why if you're dealing with things like obtaining a visa to visit or to live in Australia, those are Commonwealth laws that you would be dealing with rather than state laws.
Percibon che kan upade ga ni federal asoya ko lou pai khwin pe tha de kana re ga upama ga kwe yi san ya re နိုင်ငံကြီးရာဆိုင်ရာနဲ့လူဝင်မှုရေးရာတို့ဖြစ်ပါတယ်။အဲ့တော့ဩစတြေးလျနိုင်ငံကိုအလဲလာဖို့ဒါမှမဟုတ်ဩစတြေးလျနိုင်ငံမှာနေထိုင်ဖို့အတွက်ဗီဇာလျှောက်တဲ့အခါမှာပြည်နယ်ဆိုင်ရာဒေသဆိုင်ရာဥပဒေမဟုတ်ဘဲဖက်ဒရယ်ဥပဒေအောက်ကနေလှုပ်ဆောင်ရတာဖြစ်ပါတယ်။ဒါပေမဲ့မိမိနေထိုင်ရာပြည်နယ်သို့မဟုတ်ဒေသအလိုက်မတူညီတဲ့ဥပဒေတွေရှိတတ်ပြီးအဲ့ဒီလိုဥပဒေတွေကရင်စီမြင်စီကံဥပဒေလိုမျိုးဖြစ်တယ်လို့ Mr. Stone ကရှင်းပြပါတယ်
။ In South Australia, just like in every state and territory, there are laws that relate to driving motor vehicles on the road that regulate people's ability to get a driving license, how you go about registering a car, how fast you can drive, and so on. These are state laws. So there are areas where every state can do its own thing.
South Australia ပြည်နယ်ဟာတခြားပြည်နယ်နဲ့ဒေသတွေလိုပဲရင်မောင်းခြင်းနဲ့ပတ်သက်ပြီးတည်တံ့ဥပဒေတွေရှိပြီးတော့ရင်မောင်းလိုင်စင်ရဖို့အတွက်လိုက်နာရမယ့်ဥပဒေတွေမိမိရဲ့ရင်ကိုမတ်ပုံတင်ဖို့လိုအပ်ကြောင်းနဲ့ရင်ကိုဘလောက်မြန်နှုန်းအထိသာမောင်းနိုင်ရမယ်ဆိုပြီးဥပဒေတွေနဲ့သတ်မှတ်ပြဋ္ဌာန်းပေးတာရှိပါတယ်အဲ့ဒါတွေကပြည်နယ်ဥပဒေတွေဖြစ်ပြီးပြည်နယ်အလိုက်မိမိနဲ့ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းခွင့်ရှိပါတယ်ဩစတြေးလျရဲ့အမြင့်ဆုံးတရားရုံးက High Court ဖြစ်ပြီး High Court ကတရားရုံးတွေထဲမှာအမြင့်ဆုံးအာဏာအရှိဆုံးနဲ့နောက်ဆုံးအဆင့်တရားရုံးဖြစ်တယ်လို့ဒေါက်တာ Pallet ကပြောပါရီ
So you have the Federal Court, which has a number of different levels. We also have within the Federal Court, which is a separate section, which is in the federal jurisdiction, is called the Family Court. Because family law in Australia is in the national jurisdiction. But the state level, we have a number of courts all the way down to the magistrates courts, to the county court, to the Supreme Court, to the Court of Appeal, and so forth, which deal with the implementation of state laws. So the High Court oversees both the federal courts in the national jurisdiction and those at the state level as well.
Federal တရားရုံးမှာအဆင့်ချင်းမတူညီတဲ့တရားရုံးတွေရှိပါတယ်။ Federal တရားရုံးထဲမှာပဲ Family Court ဆိုတာရှိပါတယ်။အကြောင်းရင်းကတော့ Australia နိုင်ငံမှာ Family Law ကိုနိုင်ငံတော်နဲ့ဆိုင်တယ်လို့သတ်မှတ်ထားတဲ့အတွက်ဖြစ်ပါတယ်။ပြည်နယ်အဆင့်မှာလည်းပြည်နယ်ရဲ့ဥပဒေတွေကိုလိုက်နာကြဖို့အတွက်တရားရုံးတစ်မျိုးထက်မကရှိပြီးအောက်ရုံးလို့ခေါ်တဲ့ Magistrate Courts County တရားရုံးနဲ့ပြည်နယ်ရဲ့တရားရုံးချုပ် Supreme Court တွေရှိသလိုအယူခံတရားရုံးဆိုပြီးတော့လည်းရှိပါတယ်။ High Court ကတော့နိုင်ငံတော်ရဲ့ဘူတရားရုံးချုပ်ဖြစ်ပြီးတနိုင်ငံလုံးနဲ့ဆိုင်တဲ့အရာတွေကိုကင်တွေတာဖြစ်ပါတယ်။ High Court ဟာ Federal တရားရုံးနဲ့ပြည်နယ်တရားရုံးစတဲ့တရားရုံးအလုံးရဲ့အထက်မှာရှိပြီးနှမျိုးစလုံးကိုကင်တွေတာဖြစ်ပါတယ်။ရာစုဥပဒေတွေကပြည်နယ်သို့မဟုတ်ဒေသနဲ့ဆိုင်တဲ့ဥပဒေတွေဖြစ်ပါတယ်။ရာစုမှုတွေကိုတာမန်အားဖြင့်ပြည်နယ်အစိုးရရဲ့ကိုယ်စားလှယ်တွေကတရားလိုလှုပ်တာများပါတယ်။ဒါပေမဲ့ Civil Mattersတရားမကိစ္စတွေကတော့သက်ဆိုင်ရာပုဂ္ဂိုလ်ဒါမှမဟုတ်သက်ဆိုင်ရာအဖွဲ့တွေကနေတရားလိုတရားခံဖြစ်ကြတာဖြစ်ပြီးအများအားဖြင့်အင်အားမြေပိုင်ဆိုင်မှုအတွက်အငင်းပွားကြတာတွေစာချုပ်ကိုမလိုက်နာလို့တရားစွဲတာတွေဒါမှမဟုတ်အလုတ်တမာနိနာကြေးရဖို့တရားစွဲဆိုညှင်းခုန်ကြတာမျိုးတွေပါဝင်ပါတယ် Law Council of Australia ရဲ့ဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်ခံရသူ Greg McIntyre ကအခုလိုရှင်းပြထားပါတယ်
Criminal matters, usually they are initiated in the police service. They investigate crimes. They then refer them to the Director of Public Prosecutions in each of those jurisdictions, and the director decides whether or not to prosecute a person. The civil system doesn't involve the government as the primary mover of the proceedings. A plaintiff brings a case to the court where the remedy is one of damages or compensation.
ရာဇဝမှုတွေကိုတာမန်အားဖြင့်ရဲတွေကတရားလိုလုပ်ကြတာဖြစ်ပြီးတရားလိုလုပ်ပြီးတရားစွဲကြတာများပါတယ်။ ရဲတွေကအမှုကိုစုံစမ်းပြီးတော့အစိုးရရှေ့နေကနေတဆင့်အမှုဖွင့်တာဖြစ်ပြီးတရားခံအပေါ်အရေးယူသင့်မသင့်အမှုဖွင့်သင့်မသင့်ဆုံးဖြတ်ကြတာဖြစ်ပါတယ်တရားမကိစ္စတွေမှာတော့အစိုးရကိုကူစားပြုတဲ့အဖွဲ့သို့မဟုတ်ပုဂ္ဂိုလ်ကနေတရားလိုအနေနဲ့တရားစွဲဆိုခြင်းတွေလုပ်တာမျိုးမဟုတ်ပါဘူးအဲ့လိုကိစ္စမှာတရားလိုဘက်ကနေတရားရုံးမှာအမှုဖွင့်ပြီးအပြည့်အစည်တွေဒါမှမဟုတ်နိနာကြီးတွေရဖို့လှုံ့ဆော်တာမျိုးဖြစ်တယ်လို့ရှင်းပြထားပါတယ်။တရားမအမှုတွေနဲ့မတူညီတာကတော့ရာဇဝမှုတွေကိုအစိုးရကနေပံ့ပိုးပေးထားတဲ့ Legal Assistant Services တရားရေးရာမှာကူညီဝန်ဆောင်မှုပေးတဲ့ဝန်ဆောင်မှုတွေဟာလည်းရာဇဝမှုတွေကိုပို့ပြီးတော့ဦးစားပေးလေရှိပါတယ်။အဲ့လိုဝန်ဆောင်ပေးတဲ့အဖွဲ့တွေထဲမှာLegal Aid Commission လည်းပါဝင်ပါတယ်
။ Those agencies do have limits on the number of cases that they can take on and some areas of law are given priority over others. So criminal areas where people are at risk of imprisonment get a higher priority for being granted legal assistance. Family law where people have limited resources. Civil claims where people are seeking compensation for something, it's generally fairly difficult to get legal aid.
အဲ့လို agency တွေမှာသူတို့အမှုဘယ်နှခုကိုသာလက်ခံကူညီနိုင်မယ်ဆိုတဲ့အကန့်အသတ်ချက်တွေရှိပါတယ်။တချို့ဥပဒေကဏ္ဍကိုတခြားကဏ္ဍထက်ပိုပြီးတော့အရေးပေးတာမျိုးလည်းရှိပါတယ်။ရာဇဝမှုတွေကလူတွေကိုထောင်ချနိုင်ကင်းရှစ်စေတဲ့အတွေ့အဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတရားရေးရာအရာကူညီဖို့ဦးစားပေးတာမျိုးတွေရှိပါတယ်။ Family law တွေအတွက်အရင်အမြစ်ကအကန့်အသတ်ရှိသလိုတရားမအမှုတွေဟာလေနိနာကြီးတွေရဖို့အတွက်လှုပ်တာများတဲ့အတွက်တရားရေးရအကူအညီရဖို့ခက်ခဲလေးရှိတယ်လို့ပြောပါရယ်ရှင်းနေလို့အပ်တယ်ဒါပေမဲ့တောင်းတဲ့ဈေးအတိုင်းမပေးနိုင်ဘူးဒါမှမဟုတ်အစိုးရစီကနေအခမဲ့ရှင်းနေလဲမရနိုင်တဲ့အနေအထားမျိုးဆိုရင်တော့မိမိနေထိုင်ရာဒေသမှာတချို့ကိစ္စတွေကိုအရေးအဆိုပေးပြီးတော့မြစ်တာနဲ့ကူညီပေးတဲ့ရှင်းနေမျိုးကိုရှာကြည့်ပြီးဆက်သွယ်နိုင်တယ်လို့လည်းပြောပါရယ်ရှင်းနေကိုရှာတဲ့အခါမှာလေတကယ်မှတ်ပုံတင်ထားတဲ့ရှင်းနေဟုတ်မဟုတ်ဆိုတာသိဖို့အရေးကြီးတယ်လို့ပြောပါရယ
် All legal practitioners are obliged to have a current practice certificate under the regulations which apply in each of the states and territories. Each of those has a statutory body who issues those practice certificates and they have a website where you can check whether the individual that you're in communication with has a practice certificate and doesn't have anydisqualifications upon it. In addition, you can find out that sort of information from the bar associations and the law societies.
တရားရေးရာအလုပ်လုပ်တဲ့လူတွေဟာဆိုင်းယားပြည်နယ်နဲ့ဒေသကသတ်မှတ်ထားတဲ့လက်မှတ်တွေရရှိရမှာဖြစ်ပါတယ်။အဲ့ဒီမှတ်ပုံတင်ထားတဲ့လက်မှတ်အသီးသီးကိုကြည့်ချက်ပြီးတော့ထုတ်ပေးတဲ့ဌာနတွေရှိပြီးမိမိရှာတွေ့ထားတဲ့ရှေ့နေမှာ license လက်မှတ်တွေရှိမရှိမှတ်ပုံတင်သိချင်းခံရဖို့သူဟုတ်မဟုတ်ဆိုတာတွေကိုစမ်းစစ်မှုလုပ်နိုင်ပါတယ်။အဲ့လိုအချက်လက်တွေကို Bar Association နဲ့ Law Society တို့မှရရှိနိုင်တယ်လို့ပြောပါရယ်။လူမှုအတိုင်းဝိုင်းအတွက်ထားရှိပေးထားတဲ့ Community Legal Center တွေလည်းရှိတဲ့အတွက်အဲ့ဒီ Center တွေကိုလည်းချဉ်းကပ်နိုင်ပါတယ်။အဲ့ဒီအထက်မှာပြည်နယ်နဲ့ဒေသအလိုက်ရှိတဲ့ Women Legal Service တွေလည်းပါဝင်ပြီးသူတို့ကမိသားစုအတွင်းအကြမ်းဖက်မှုတွေကိုကင်တွေးတာဖြစ်ပါတယ် South Australia Legal Services Commission က Mr. Stone ရဲ့အဆိုအရမိမိရဲ့ငွေကြေးအနေအထားဘယ်လိုပဲဖြစ်နေပါစေတရားရေးရာနဲ့ပတ်သက်လိုက်ရင်အကူအညီပံ့ပိုးပေးတဲ့ဝန်ဆောင်မှုတွေရှိတယ်လို့ပြောပါတယ်လူအများထင်ကြတာက Legal Aid လို့ပြောတန်ကြားလိုက်တဲ့အခါမှာသူတို့ကရှေ့နေတွေတရားရုံးတက်ရတာမျိုးကိုပြင်းမြင်တတ်ကြပါတယ်အဲ့လိုအဆင့်မျိုးကတချို့ကိစ္စအတွက်သာဖြစ်ပါတယ်Legal Aid အနေနဲ့ဘယ်လိုလုပ်သင့်လဲဘာတွေမလုပ်သင့်ဘူးဆိုပြီးတော့အကြံဉာဏ်တွေပေးနိုင်တယ်လို့ပြောဆိုထားပါတယ်။ Mr. Stone ကဩစတြေးလျနိုင်ငံရဲ့တရားရေးရာစနစ်နဲ့ရင်းနှီးသူမဟုတ်ဘူးဆိုရင်တရားရေးဆိုင်ရာအကြံဉာဏ်တွေရယူဖို့ပြောဆိုထားပါတယ်။
Sometimes people may be in Australia having had very bad experiences elsewhere with a legal system or with legal process, and that would tend to influence them in terms of their attitude towards the law and legal process. So people getting advice about how the legal system works in Australia is always a good idea.
တခါတလေလူကဩစတြေးလျနိုင်ငံမှာရောက်နေပေမဲ့တခြားနေရာတခြားနိုင်ငံတွေမှာတရားရေးရာစနစ်ဒါမှမဟုတ်တရားရေးရာလုပ်ကိုင်ပုံနဲ့ပတ်သက်ပြီးအင်မတန်ဆိုးရွားတဲ့အတွေ့အကြုံမျိုးကြုံရတတ်တဲ့အတွေ့ အဲ့ဒီအတွေ့အကြုံတွေကသူတို့ရဲ့လက်ရှိတရားရေးရာစနစ်အပေါ်အမြင်တွေမှာလွမ်းမိုးမှုဖြစ်စေတတ်ပါတယ်။အဲ့ဒီတော့ဩစတြေးလျနိုင်ငံရဲ့တရားရေးရာစနစ်ကဘလို့ရှိသလဲဆိုတာနဲ့ပတ်သက်ပြီးအကြံဉာဏ်တွေရယူဖို့တင်တယ်လို့ပြောသွားတဲ့အကြောင်းရေးထားတဲ့ဇိုဝီတွန်မိုက်တို့ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်။ကျွန်မကမူလှိုင်းသိမ့်ပ
ါ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
် sbs မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ